မြမအကြီးလွန်လွန်ရေးကောင်စီရဲ့ဆွေးနွေးမဲ့အစီအစဉ်နဲ့ထည့်သွင်းတဲ့ကိစ္စကိုနာဖဆစ်အစိုးရကပြန်လည်တုံ့ပြန်ရမှာဂျပန်နိုင်ငံကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့တာဟာနာဖဘကဂျပန်ရဲ့လွတ်ဆောင်ချက်ပေါ်နားလည်မှုလွဲမှားလာတာဖြစ်တယ်လို့ဂျပန်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်က RFA ကိုပြောဆိုပါတယ်ဂျပန်နိုင်ငံသားရေးဌာနမြန်မာနိုင်ငံဆိုင်ရာပြောခွင့်ရပုဂ္ဂိုလ်မစ္စတာယာကာဘေယာယိုရှင်နိုရိုင်းကလွန်လွန်ရေးကောင်စီကိစ္စနဲ့ပတ်သက်လို့ဂျပန်နိုင်ငံရဲ့ဆုံးဖြတ်ချက်ပြောင်းလဲခဲ့ရပုံကိုအခုလိုရှင်းပြပါတယ
် Last December United States also tried to press Myanmar mafias at the issue of Security Council. At that time Japan is not showing the positive attitude.
မြန်မာရေးလွန်လွန်ရေးကောင်စီတင်မှုကိစ္စကိုအမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့ဒီဇင်ဘာလကလေးကစူးစမ်းခဲ့ပါတယ်။အဲဒီတုန်းကတော့ဂျပန်နိုင်ငံဟာထိတ်တန့်ဆန့်ဆက်သွယ်ဆွေးနွေးမှုတွေအပါအဝင်နီလန်ဘောင်းဆောင်ကိုတုံးပြီးတော့မြန်မာအာဏာပိုင်တွေကိုဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုမြန်မြန်ဆန်ဆန်လှုပ်ဆောင်မှုတိုက်တွန်းနေတဲ့ကာလတွေဖြစ်ပါတယ်။အဲဒါကြောင့်မေ2005ခုနှစ်ဒီဇင်ဘာလတုန်းကအမေရိကန်ရဲ့ကြိုးပမ်းမှုကိုဂျပန်ကမထောက်ခံခဲ့ပါဘူး။
Pashid Myanmar authorities to change the attitude, but no improvement until today. That's why we a little bit changed our approach in the security
council. Anyway, we don't change our approach. 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 Anyway, we don't change our approach.ဂျပန်ရဲ့အခြေခံရည်ရည်ချက်ကိုပြောင်းလဲခဲ့တာမဟုတ်ပါဘူး။အဲဒါပေမဲ့လက်ရှိနိုင်ငံရဲ့အခြေအနေမှာတော့ဂျပန်နိုင်ငံအနေနဲ့မြန်မာအရေးကိုဘယ်လိုချဉ်းကပ်မလဲဆိုတဲ့နီလန်ပေါင်းစုံကိုစဉ်းစားနေရပါတယ်။လွန်လွန်ရေးကောင်စီကိစ္စကလည်းနီလန်တစ်ခုပါပဲလို့မစ္စတာယာကာဘေကပြောဆိုသွားတာဖြစ်ပါတယ်။အဲဒါပေမဲ့ကနာဖကတော့ဂျပန်ဟာအမေရိကန်ကဖိအားပေးလို့ပြောင်းလဲသွားတယ်လို့ဆိုပါတယ်။အဲ့ဒါအပြင်ဒုတိယကမ္ဘာစစ်တုန်းကမြန်မာနိုင်ငံကိုသိမ်းပိုက်ပြီးတော့ဖက်စစ်ဝါဒစုနဲ့နှိပ်စက်ရက်စက်ခဲ့တဲ့ပေါ်မြန်မာတွေကခွင်းလွတ်မေးဖြောက်ခဲ့တာကိုတော့ဂျပန်ဘက်ကမထောက်ထားမငဲ့ကွက်ဘူးလို့နာအဖကဝေဖန်ပါတယ်။အဲ့ဒါကိုရောမစ္စတာယာကာဘီဘယ်လိုတုံ့ပြန်ကြမှာလဲခင်ဗျ။
I hear the Myanmar official newspaper criticized the Japanese government attitude recently.But
ဒီမှာကတည်းကဒီမှာမကြခင်ကဆက်လို့ဂျပန်အစိုးရကိုဝေဖန်တာတွေကိုကြားရပါတယ်။ဒါပေမဲ့ဒီနေ့သတင်းစာပါအချက်လက်တွေကိုတော့လက်ရိုက်မှဖတ်ရသေးတဲ့အတွက်ဒါနဲ့ပတ်သက်လို့မှတ်ချက်မပေးနိုင်ပါဘူး။မြန်မာအစိုးရဘက်ကဂျပန်ပေါ်နားလည်မှုလွဲတာလဲဖြစ်နိုင်ပါတယ်လို့ဂျပန်နိုင်ငံရဲ့ဌာနမြန်မာအရေးပြောခွင့်ရပုဂ္ဂိုလ်မစ္စတာယာကာဘေကပြောဆိုထားတာပါ။နာဖဆစ်အစိုးရသတင်းစာပါတုံ့ပြန်ချက်ထဲမှာတော့အမေရိကန်နဲ့ဂျပန်ကိုဝေဖန်တရုတ်ကိုကျေးဇူးတင်ဗမလိုက်နိုင်ငံတွေရဲ့မြန်မာနိုင်ငံဘက်ကရည်တည်ချက်တွေကိုဖော်ပြခဲ့ပေမဲ့အရင်ကလူမြန်မာမိတ်ဆွေအာဆီယံအဖွဲ့ဝင်နိုင်ငံများဆိုပြီးတော့အာဆီယံကမြန်မာကိုထောက်ခံကြောင်းနာအဖဘက်ကယုံကြည်မှုရှိရှိပြောဆိုထားတာကိုမတွေ့ရပါဘူး။အဲဒါဟာအာဆီယံအဖွဲ့ဝင်နိုင်ငံတွေကလူမျိုးရေးကောင်စီအဖွဲ့ဝင်မဟုတ်တဲ့အတွက်ကြောင့်လို့သုံးသပ်မှုတွေရှိတယ်လို့ပဲနာအဖဘက်ကအာဆီယံရဲ့ထောက်ခံမှုကိုထင်သလောက်မရတော့တဲ့အတွက်အခုလိုအာဆီယံကိုအသုံးမချရတာလည်းဖြစ်နိုင်တယ်လို့ယူဆကြသူတွေလည်းရှိပါတယ်။2005ခုနှစ်ကုန်ပိုင်းကတည်းကလက်ရှိအာဆီယံဖွဲ့အလဲကျဥက္ကဋ္ဌဖြစ်တဲ့ဖိလစ်ပိုင်နိုင်ငံကမြန်မာအရေးလွန်လွန်ရေးကောင်စီတင်ဖြည့်ရှင်းတာကိုထောက်ခံတယ်လို့ပြောဆိုခဲ့ပြီးတော့2006ခုနှစ်ဇူလိုင်လတုန်းကလည်းမလေးရှားနိုင်ငံရဲ့ဝန်ကြီးကအာဆီယံအနေနဲ့နာဖကိုနိုင်ငံတကာမျက်နှာစာမှာအကာအကွယ်ပေးဖို့ဖြစ်နိုင်တော့ဘူးလို့အတိအလင်းပြောဆိုခဲ့ပါတယ်။ဒါကြောင့်လက်ရှိလွန်လွန်ရေးကောင်စီကိစ္စမှာအာဆီယံရဲ့သဘောထားနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်မစ္စတာခစ်တီကိုမေးကြည့်တော့သူကအခုလိုဖြေပါတယ
် That is ASEAN's common position as well that we will welcome any constructive role of third parties and include the United Nations we recognize the role of United Nations and we
ကမ္ဘာ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကတရားအင်အားစုဖြစ်နေမြန်မာပဋိပက္ခကိုကြားဝင်ပြီးတော့အပြုသဘောဖြည့်ရှင်းပေးတာမျိုးကိုအာဆီယံဖွဲ့ကကြိုဆိုပါတယ်။ဒါဟာအာဆီယံရဲ့ဘုံသဘောထားလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့အမျိုးသားညီညွတ်ရေးဖြစ်ထွန်းရေးအတွက်ကုလသမဂ္ဂရဲ့အခန့်ကဏ္ဍကိုအာဆီယံကအတိအမှတ်ပြုပါတယ်
။ But in the case of the new development in UNSC itself I think need some time to.
ဒါပေမဲ့ဒီမှာကြာခင်ကလူငယ်ကောင်စီမှာတင်သွင်းခဲ့တဲ့ကိစ္စအပေါ်နှစ်ချက်ပြဖို့ကတော့အချိန်ကိုတိတိကျကျလေ့လာရပါမယ်။အချိန်လိုအပ်ပါတယ်။လူငယ်ကောင်စီရဲ့ဆွေးနွေးမဲ့အစီအစဉ်တွေကိုထည့်သွင်းပြီးရင်ဘာဆက်လုပ်မလဲဆိုတာကိုပါလေ့လာရပါဦးမယ်လို့ထိုင်းနိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်မစ္စတာခစ်တီကပြောဆိုသွားတာပါ။မြန်မာစစ်အစိုးရကတော့မြန်မာနိုင်ငံဟာဒေသဆိုင်ရာနဲ့နိုင်ငံတကာလုံခြုံရေးနဲ့ညီညာရေးကိုထိခိုက်တာမဟုတ်ကြောင်းတရုတ်အပါအဝင်အခြားအဖွဲ့ဝင်နိုင်ငံတွေကလည်းမြန်မာအရေးဟာလူ့အခွင့်အရေးပြဿနာတစ်သက်သာဖြစ်ကြောင်းပြောဆိုကြပါတယ်။တရုတ်နိုင်ငံရဲ့မြန်မာဘက်ကခြေပခြင်းနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Mr. Paulo Sergio Pinheiro ကိုမေးကြည့်တော့သူကအခုလိုဖြေဆိုပါတယ်
Usually I don't comment about positions of other states because my only concern is Myanmar. I think that besides human rights,
ချောင်းနိုင်ငံရဲ့တဘောရနဲ့ပတ်သက်ပြီးတော့ကျွန်တော်မှတ်ချက်ပေးလို့မရှိပါဘူး။ကျွန်တော်ကညီမအရေးကိုပဲအာရုံစိုက်ရတာပါ။အဲဒါပေမဲ့ညီမနိုင်ငံကိစ္စဟာလူ့အခွင့်အရေးအပြင်အခြားပြဿနာတွေလည်းရှိပါတယ်။ဥပမာ HIV AIDS ပြဿနာ၊လူကုန်ကူးမှုပြဿနာ၊မိုးရေဆေးဝါးပြဿနာတခုလက်မှုပြဿနာစာရီဟာလေးနှစ်တဲ့ပြဿနာတွေပါဒါတွေကိုဒေတာဆိုင်ရာပြဿနာဖြစ်လဲရှုမြင်နိုင်ပါတယ်ဒါပေမဲ့ညီမအရေးကိုလွန်လွေးကောင်စီတင်ဖြေရှင်းမယ်မဖြေရှင်းဘူးဆိုတာကတော့အဖွဲ့ဝင်နိုင်ငံတွေရဲ့သဘောပါပဲကျွန်တော်ကတော့လွန်လွေးကောင်စီနီးလန်းဟာလဲမြန်မာနိုင်ငံတွင်နိုင်ငံရေးအသွင်ကူးပြောင်းရေးနဲ့လူမှုဘေးဒုက္ခအကူအညီတွေပြန်ပေးနိုင်ရေးအတွက်အထောက်အကူဖြစ်မယ်လို့ယူဆကြောင်းမစ္စတာပီနီရိုက RFA ကိုပြောဆိုသွားတာဖြစ်ပါတယ်ခင်ဗျာ